မအစိုးရဟာငွေကြေးခဝါချမှုချုပ်ကံရေးဥပဒေပြဋ္ဌာန်းပြီးမဟာပြူဟာနီးပြူဟာတွေတုံးနေပါတယ်လို့ကြွေးကြော်နေပြီးမြက်လက်တွေလုတ်ကံရမှာထိရောက်မှုနည်းနေတယ်လို့ Paris အခြေဆိုင် FATF Financial Action Task Force ကလွန်ခဲ့တဲ့ဇွန်လကကြေညာပါတယ်ငွေကြေးကိစ္စမှာတိသာမြင်သာဖို့နဲ့ FIU Financial Intelligence Unit ငွေကြေးစုံစမ်းထောက်လှမ်းရေးအဖွဲ့အစည်းနဲ့ထိရောက်စွာလုတ်ကံဖို့လိုအပ်ကြောင်းကိုလည်းFATF ကြေညာချက်မှာပေါ်ပြပါတယ်မြန်မာပြည်မှာငွေမဲခွာချမှုရှိနေပြီမဲ့စုံစမ်းစစ်ဆေးတိုက်ဖြတ်ရေးဘက်မှာအားနည်းနေသေးတယ်လို့ဆိုလိုတာဖြစ်ပါတယ် FATF ကြေညာချက်ထုတ်ပြန်ပြီးနှစ်လကြာတဲ့အခါငွေမဲခွာချမှုနဲ့အကြမ်းဖက်မှုကိုငွေကြေးထောက်ပံ့တဲ့ကိစ္စတိုက်ဖြတ်ရေးကိုပြည်ပြင်းပြင်းလှုပ်တော့မဲ့အကြောင်းငွေကြေးဆိုင်ရာစုံစမ်းထောက်လှမ်းရေးအဖွဲ့ကဩဂုတ်လ22ရက်နေ့ကကုန်တယ်နဲ့စက်မှုအသင်းချုပ်မှကြေညာပါတယ်လွတ်တော်မှာမလ14ရက်နေ့ကပြဋ္ဌာန်းတဲ့ငွေကြေးခွာချမ်းမှုတိုက်ဖြတ်ဥပဒေကိုရှင်းပြရင်ဒီဥပဒေနဲ့ညီဆွတဲ့လူဆိုရင်ဝင်ကြီးတွေမကဘူးဝင်ကြီးတဲ့အစ်စ်မြင့်သူကိုလည်းအရေးယူမယ်လို့ငွေကြေးဆိုင်ရာစုံစမ်းထောက်လှမ်းရေးအဖွဲ့ဝင်အချို့ကကြေငြာသွားပါတယ်
။ပုဂ္ဂလိကဘဏ်တွေကို1992မှာတည်ထောင်ခွင့်ပြုတဲ့အချိန်ကစပြီးငွေမဲခွာချမ်းမှုတိုက်ဖြတ်ဥပဒေပြဋ္ဌာန်းတာနှစ်ကြိမ်ရှိသွားပါပြီ။ဘိမ်းမောင်ခိုအဖြစ်နာမည်ထွက်တဲ့ကိုကန့်တရုတ်ဦးဝိုက်ထွန်းရဲ့အာရှတနာဘဏ်ရှမ်းတရုတ်ဦးကျော်ဝင်းတီထောင်တဲ့မေဖလာဝါဘန်နဲ့ဝါလက်နက်ကိုင်တဲ့အဆက်အသွယ်ရှိသူရှမ်းအမျိုးသားဦးတင်စင်တီထောင်တဲ့ Universal Bank တွေဟာကနဦးတီထောင်တဲ့ဘန်တွေဖြစ်ပြီးငွေကြေးခွာချတဲ့ဘန်တွေဖြစ်လူသိများပါတယ်။ဘန်လုပ်ငန်းနာမည်ပြက်လွန်းလို့2001မှာတရားမဝင်သောနီလန်းဖြင့်ရရှိသည့်ငွေကြေးနဲ့ပစ္စည်းများထိန်းချုပ်ရေးဥပဒေကိုပြဋ္ဌာန်းပါတယ်။ဒီဥပဒေတိုင်းအရေးယူရင်အစိုးရရန်တရားမှပါဝင်သူအလုံးကိုအရေးယူရမလို့ဖြစ်နေပါတယ်။ဒါကြောင့်2000နှစ်ဥပဒေကိုဝါဒဖြန့်ဖို့အတွက်ပြဋ္ဌာန်းတာထင်ရှားပါတယ
်။ဈေးကွက်ကပုဂ္ဂလိကဘဏ်တည်ထောင်ခွင့်ပေးချိန်မှာငွေရင်းစိုက်ထုတ်နိုင်သူဟာဘိမ်းမောင်ကိုနဲ့အခွင့်အူးခံခရိုနီတွေဖြစ်ပါတယ်။ဒါကြောင့်သူတို့တည်ထောင်တဲ့ဘဏ်မှာငွေကြေးခွာချတာမတူစမ်းပါဘူး။ငွေကြေးခွာချမှုချုပ်ကံရေးဥပဒေကို2000နှစ်မှာပြဋ္ဌာန်းတော့အခြေအနေအတော်ဆိုးနေပါပြီ။အာရှဒဏ္ဍဘဏ်နဲ့မေဖလာဝါဘဏ်တွေကိုငွေမဲခွာချလုပ်ငန်းအဖြစ်အမေရိကန်ကအရေးယူလို့2003မှာပိတ်လိုက်ရပါတယ်။ဝါခေါင်းဆောင်ဘိမ်းမောင်ကိုဝေစုခိုင်းတဲ့အဆက်အသွယ်ရှိသူလို့ယူဆတဲ့ရှမ်းအမျိုးသားဦးတင်စင်ရဲ့ Universal Bank ကိုလည်းငွေမဲခွာချလုပ်ငန်းအဖြစ်တပ်ပတ်ကြပါတယ်။ဒါပေမဲ့ဗိုလ်ချုပ်ခင်ကျွန်းတဲ့လီးဆက်သူဖြစ်လို့ဗိုလ်ချုပ်ကြီးပြုတ်တော်မှာ2005ဩဂုတ်လမှာ Universal Bank ကိုစစ်တပ်ကဝင်စီးပြီးနိုင်ငံပိုင်စီးပွားရေးဘဏ်နဲ့ပူးပေါင်းလိုက်ပါတယ်။
အာရှတနာဘဏ်တည်ထောင်သူဦးအိုက်ထွန်းဟာရွှေတောင်ကုမ္ပဏီကိုတည်ထောင်ပြီးလုပ်ငန်းမျိုးစုံမှာရင်းနှီးမြှုပ်နှံနေပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာရန်ကုန်မြို့ကအ धिक အချက်ချာကြတဲ့မြေနေရာတွေကိုရွှေတောင်ကုမ္ပဏီကဇက်တိုက်ရရှိခဲ့ပါတယ်။ရွှေတောင်နဲ့စင်ကာပူကုမ္ပဏီဖက်ဆက်လုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေလည်းရှိပါတယ်။အခုတော့ဗိုလ်ချုပ်မှုကြီးတွေနဲ့ရင်းနှီးသူအဖြစ်လူသိများတဲ့ဦးအောင်ကိုဝင်းရဲ့ကမ္ဘောဇာဘဏ်ဟာမြန်မာပြည်မှာအကြီးဆုံးပုဂ္ဂလိကဘဏ်ဖြစ်လာပြီးကျောင်းမြတ်လုပ်ငန်းနဲ့လေကြောင်းလိုင်းတွေကိုပါတည်ထောင်ထားပါတယ်။စီအိုစုရထားတဲ့မတမာငွေကြေးကိုခရိုနီပိုင်ဘန်တွေကခွာချပေးတယ်လို့မယုံသင်္ကာဖြစ်သူတွေလည်းရှိပါတယ်။ဒါကြောင့်မြမဘန်လုပ်ငန်းကိုယုံကြည်သူနှဲပါနေတာဖြစ်ပုံရပါတယ
်။ခင်တော့ကြာနေတဲ့မြမဘန်လုပ်ငန်းကိုခင်မီလာအောင်ပြုပြင်ပြောင်းလဲဖို့ကမ္ဘာဘန်နဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ကစိတ်ဝင်စားကြပါတယ်။မပြုပြင်တဲ့မြမဘန်လုပ်ငန်းဟာနိုင်ငံခြားဘန်နဲ့ရှင်းပြနိုင်မှာမဟုတ်ပါဘူး။ကမ္ဘာပိုင်ရဲ့လက်အောက်ခံတစ်ခုဖြစ်တဲ့ IFC International Finance Corporation ဟာတရုတ်အမျိုးသား Search Bank တည်ထောင်တဲ့ရိုးမအုပ်စုကိုစီမံကိန်းနှစ်ခုအတွက်ဒေါ်လာတန်100ကျော်ထောက်ပံ့မှုစီစဉ်တာဟာလုံးလုံးစေအငင်းပွားစရာတစ်ခုဖြစ်နေပါသေး။ဒီကိစ္စကိုရှင်းနေအစိုးပိုင်းအမေရိကန်အစိုးရကိုအစိုးရခံရပါလိမ့်မယ်။တိုင်းပြည်ရဲ့စီးပွားရေးအသက်သွေးကြောဟာဘန်ဒါရီဂန္ဓာလို့ဆိုရရှိပါသေး။ဒီအသက်သွေးကြောပုံမှန်လက်ပတ်နိုင်ဖို့အတွက်ဘန်လုံငန်းစနစ်ကျန်းမာဖို့လိုပါတယ်။ဒါပေမဲ့ဘဏ်လုပ်ငန်းထွန်းကားတဲ့အမေရိကန်မှာတောင်ငွေကြေးခွာချမှုကြောင့်ဒေါ်လာသန်းပေါင်းရာထောင်ချီပြီးဒဏ်ရိုက်ခံရတဲ့ဘဏ်တွေရှိပါသေး။ဥပဒေတွေပြဋ္ဌာန်းထားတဲ့ကြားကလျှင်လျက်တလို့ငွေကြေးခွာချနေတာဖြစ်ပါသေး။ငွေကြေးခွာချမှုကိုသိရှိနိုင်တဲ့အတတ်ပညာရှိပေမဲ့အသုံးမပြုနိုင်ရင်ခွာချမှုကိုအားပေးတယ်လို့ဖြစ်နေပါသေး။ဘဏ်လုပ်ငန်းဆိုတာကလည်းငွေရဖို့သာအဓိကထားကြတာမို့အခွင့်သာရနဲ့ငွေကြေးခွာချမှုဝင်မလေးတာဖြစ်ပုံရပါတယ်ခင်ဗျာ။